မြန်မာစစ်ကောင်စီကိုအတိမတ်ပြုအချက်ပြတာမျိုးမဖြစ်စေဖို့အတွက်ပြီးခဲ့တဲ့သတင်းပတ်တောက်ချာနေ့ကအာဆီယံနိုင်ငံကြ ాయి ဝန်ကြီးတွေနဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အွန်လိုင်းဆွေးနွေးပွဲကိုရွှေဆိုင်ပေးဖို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီဂူထရက်စ်ကိုယ်တိုင်ကနောက်ဆုံးမိနစ်အလိုမှာတောင်းဆိုခဲ့ပါတယ်။အဲ့ဒီဆွေးနွေးပွဲမှာစစ်ကောင်စီနိုင်ငံကြ ాయి ဝန်ကြီးဥပနာမောင်လင်ပါဝင်ဆွေးနွေးမယ်ဆိုရင်မြန်မာစစ်ကောင်စီကိုအတိမတ်ပြုလို့ဖြစ်တာအတွက်အဲ့ဒီလိုတောင်းဆိုခဲ့တာလို့ကုလသမဂ္ဂတန်တမန်တွေကပြောပါတယ်ဒါအပြင်ကုလသမဂ္ဂအထွေထွေမှုချုပ်နဲ့မြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်နေရာကိုလည်းစစ်ကောင်စီနဲ့အမျိုးသားညီညွတ်ရေးအစိုးရ NCNUG တို့အကြားဘယ်သူကရတဲ့နယ်ဆိုတဲ့ဆုံးဖြတ်ချက်ချမှတ်တာကိုလည်းမလုပ်ချင်ဘူးလို့အမည်မဖော်လိုတဲ့ကုလသံတမန်တဦးကပြောပါတယ်။ဒါနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့ပြောရေးဆိုခွင့်ရှိသူ Stephen Dujarric ကလည်းအထွေထွေမှုချုပ်အနေနဲ့အာဆီယံဝန်ကြီးတွေနဲ့ဆွေးနွေးပွဲကိုရွှေ့ဆိုင်းဖို့မြစ်တာရခံရခဲ့တာဖြစ်ကြောင်းသတင်းသမားတွေကပြောကြားခဲ့ပြီးမှဘာကြောင့်ဆိုတာကိုတော့ရှင်းမပြခဲ့ပါဘူးခင်ဗျာ။